ကချင်ဘက်မှာတိုက်ပွဲတွေဆက်ရှိနေပြီးတော့ကချင်လွတ်မြောက်ရေးအဖွဲ့ KNA ဌာနချုပ်နဲ့မိုင်အစိတ်လောက်အကွာနေရာတစ်ခုနဲ့6မိုင်ကွာဒေသတစ်ခုတို့မှာအစိုးရဘက်ကနေခြေရင်စစ်ထိုးစစ်ဆင်နွှဲနေတယ်လို့ပဲလင်းရင်နဲ့လည်းကူပစ်ပေးနေတယ်လို့ KNA ရဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါတယ်KNA အဖွဲ့ရဲ့တက်မဟာ3ဒေသမှာအစိုးရရဲ့ခြေရင်ထိုးစစ်မှာတော့အထိကိုင်များတာကြောင့်ပြန်ပြီးဆုတ်ခွာသွားတာမှာစစ်သုံးပစ္စည်းတွေနဲ့လက်နက်ကြီးတချို့ကို KNA ဘက်ကသိမ်းဆည်းရမိလိုက်တယ်လို့လည်းဆိုပါတယ်။ဒီကြောင့်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခွာညိုကအပြည့်အစုံတင်ပြမှာပါရှင်
။အချင်းပြည်နယ်ဘက်မှာမြမအစိုးရနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်လာခဲ့ရမှာ3လလကြာတိုက်ပွဲတွေမရှိပဲငြိမ်သက်နေခဲ့တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တပ်မဟာ3ဘက်မှလည်းဒီကနေ့မှာတော့တိုက်ပွဲတွေပြန်ဖြစ်ခဲ့ကြောင်း KIA ပြောခွင့်ရသူဦးလာနန်းကပြောပါတယ်
။ခုတို့လေနဲ့ပြစ်နေတော့ပဲခါရပုံမှာတော့အဲ့ဒီခါရပုံမှာတော့ဒီဘူဟူဌာနရဲ့ဟိုအနောက်ဘက်လောက်ကြာတယ်မိုင်အပြီးတော့အဲ့မှာဟို6မိုင်လောက်ရှိမယ်ဘူဟူဌာနချုပ်ကနေပြီးတော့အနောက်ဘက်အဲ့ဒါ7နိုင်ပတ်ဝန်းကျင်မှာတို့လာပြီးတော့တို့တော့အလန်းဝေးပါတယ်
တမဟာသုံးတက်ဆွတ်ထားတဲ့ဂျာမိုင်းဘွန်တက်စကန်ဘက်ကိုစင်လွန်ကဘာဘက်ကနေပြီးတော့လက်နက်ကြီးတွေနဲ့အရင်ပစ်ပြီးနောက်ပိုင်းမှာခြေလင်းထိုးစစ်ဆင်ခဲ့တဲ့အကြောင်းတခါနေကင်း12နာရီပတ်ဝန်းကျင်မှာတော့လေရင်နဲ့လာရောက်ပြီးတော့ကူညီပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းဥလာနန်ကပြောပါတယ်တိုက်ပွဲအခြေအနေတွင်လေကြောင်းကနေပြင်းပြင်းထန်ထန်လာရောက်ပစ်ခတ်တိုက်ခိုက်မှုဟာဒီနေ့ပထမဆုံးဖြစ်တယ်လို့လည်းဥလာနန်ကပြောပါတယ်
ဒီနေ့လာပြစ်ခတ်တဲ့နေရာကတော့ဒီတမဟာသုံးဒေတာပေါ့ဗျာတမဟာသုံးဒေတာမှာလေရင်ရတဲ့ပြီးတော့ပြင်းပြင်းထန်ထန်လာပြီးတော့ဘုံကြီးတာမျိုးပြစ်ခတ်တာမျိုးလောက်တာတော့ဒီတိုက်ပွဲကာလတစ်လျှောက်လုံးမှာဒီနေ့ပတ်စဆုံးပါဒီလိုအခုဒီအချိန်လောက်မှာပဲအခုပြောတဲ့အချိန်၄နိုင်ပတ်ဝန်းကျင်မှာပဲအခုဒီခရနာမှာဟိုလေရင်နေစင်းလာပြီးတော့လာပြစ်ခတ်နေရဲ့အဲ့မှာလဲခရမှာဟိုခြေရင်တပ်ဖွဲ့တွေတက်လာတယ်ဒီငွန်းလယ်ပိုင်းမှာစတင်တာပါအဲ့မှာတော့အခုလဲဟိုမှာလေရင်နဲ့ပြစ်ခတ်တာမျိုးလုပ်နေကြတယ်ဒါကြောင့်မဒီနေ့လေရင်ပြစ်ခတ်တဲ့နေရာကတော့ဒီတမဟာသုံးဒေတာရဲ့နောက်ပြီးဒီအခုဘဟုဒေတာဖြစ်တဲ့ဒီခရပုံမှာလဲအခုသူတို့လေရင်နဲ့ပြစ်ခတ်နေကြတယ်မြေပြင်တိုက်ပွဲကြီးလဲရှိနေတယ်ခင်ဗျာ
KIA တမဟာသုံးတက်ဆွဲထားတဲ့ဂျာမိုင်းဘွန်တက်စကန်ဘက်ကိုစင်လုံကဘာဘက်ကနေပြီးတော့မြမအစိုးရဘက်ကလက်နက်ကြီးတွေနဲ့အရင်ပစ်ခတ်ခဲ့ပါတယ်နောက်ပိုင်းမှာခြေလင်းထိုးစစ်စတင်ခဲ့ပြီးတော့နေ့ကင်း12နာရီဝန်းကျင်မှာတော့လေရင်နဲ့လာရောက်ပစ်ခတ်မှုတွေရှိခဲ့တယ်လို့ဥလာနန်ကပြောပါတယ်အစိုးရနဲ့ KIA တို့ရဲ့တိုက်ပွဲတွေအတွင်းအစိုးရဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိလာခဲ့ရမှာဇန်နဝါရီလ17ရက်နေ့ကတော့ KIA အဖွဲ့ကမြေပြင်ကနေပြန်လည်ပစ်ခတ်မှုကြောင့်စစ်ရဟတ်ယာဉ်ဒဇင်ပြတ်ကျခဲ့ပါတယ်။အစိုးရဘက်ကဒီစစ်ရဟတ်ယာဉ်ဟာဆက်ချွတ်ရွံ့မှုကြောင့်ပြတ်ကျခဲ့တာဖြစ်တယ်လို့ပြောပေမဲ့ KIA ဘက်ကတော့သူတို့ဘက်ကပြစ်လိုက်တဲ့ကြည်စံထိမှန်ပြီးဆက်ချွတ်ရွံ့ပြီးတော့မှပြတ်ကျသွားခဲ့တာဖြစ်တဲ့အကြောင်းအခုလို့ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ရဲ့ဒီရှစ်တန်းရဲ့ဒီဟိုရပေါ်ရတော့သူအဲ့မှာနှစ်နာရီခွဲနေသုံးနာရီလာပစ်ခတ်တယ်အောင်ကြာကြေးဝါပဝင်းကျင်အဲ့မှာကျွန်တော်ရဲ့ဒီဖွံ့ဖြူရေးစိုက်ပြူးရေးတင်တာအကြောင်းလည်းတခုရှိတယ်အဲ့နာတော့ဝိုင်မှာသူလာပစ်ခတ်တာပါအဲ့မှာကျွန်တော်ဘက်ကလည်းအဲ့မှာကိုရီးယားနေရာယူထားတဲ့ဒီလေရင်ပြည့်အဖွဲ့တွေရှိပါတယ်အဲ့ဒီဖွဲ့နေပြီးတော့ဟိုကြီး20ခန့်တောင်ပစ်လိုက်တယ်အဲ့မှာကြီးအချို့ကအဲ့ရဟတ်ရင်ကိုတွားပြီးတော့ထိမှန်သွားတယ်အဲရှေ့တန်းမှာရောက်နေတဲ့သူတို့ရဲ့တပ်ဖွဲ့ဝင်တွေရဲ့ဒီဒါမြင့်မြင့်ကိုသူရဲ့နောက်ပြီးတော့သူ့ရဲ့ဒီလုံဆောင်မှုအပေါ်မှာကျွန်တော်တရင်ကြံသုံးတက်ပြီမှာပဲကျွန်တော်ဘက်ကတော့အတီးပြုတ်ပါလေခင်ဗျာအဲ့ဒါဒီမွန်လယ်ပိုင်း3နိုင်လောက်မှာကျွန်တော်ဘက်ကတပ်ဖွဲ့ဝင်ပြီးအဲ့ဒီရဟတ်ရင်နေစင်းဟာနှစ်နိုင်ခွဲနေပြီး3နိုင်လောက်အထိကျွန်တော်ဒီကြေးရွာပဝင်းကျင်မှာရှိတဲ့ကျောရဲကခံကိုသူလာပြီးပြစ်ခတ်တာမျိုးလုပ်တယ်အဲ့လိုလုပ်တဲ့အခါမှာကျွန်တော်ဘက်ကလည်းလေရင်ပြစ်လက်နဲ့ဒီနဲ့ပြန်ပြီးတော့ခုခံပြစ်ခတ်တဲ့အခါမှာဟိုရဟတ်ရင်နေစင်းဟာကြေးထိမှပြီးမှာပဲသူကစက်ပြက်ရင်းသွားတာပေါ့ပြက်ရင်းသွားပြီးသူကဒီသူ့ရဲ့လာရန်လမ်းကြောင်းကိုပြန်သွားတယ်နောက်ပိုင်းအဲ့ဒီရဟတ်ရင်တည်းစေးကဒီကောက်ကပုံဆိုတော့တာလို့ကြီးတဝိုင်နားမှာပါအဲ့မှာသူပြက်ကျသွားတယ်ဒါကျွန်တော်ရဲ့ဒီရှစ်တန်းဟိုရေးပေါ်ဒီရဲ့ဒီပြောဆိုချက်ပါဒါကြောင့်မကျွန်တော်ဘက်ကလည်းဒီသတင်းကိုကျွန်တော်ဘက်ကပြစ်ခတ်တဲ့ကြီးထိမှန်သွားတယ်ဆိုတဲ့ကိစ္စပေါ်မှာကျွန်တော်ဘက်အတည်ပြုပါလေခင်ဗျာ
ကြီးထိပြီးဆက်ချွတ်ရွံ့သွားတဲ့စစ်ရဟတ်ရင်ဟာနောက်ကျောင်းပြန်လှည့်သွားခဲ့ပြီးတော့မှတိုက်ပွဲဖြစ်ရာဒေသနဲ့10မိုင်လောက်အကွာတာလို့ကြီးနဲ့တဝိုင်မှာပြက်ကျသွားခဲ့တာဖြစ်တယ်လို့KIA ပြောခွင့်ရသူဦးလာနန်းကပြောပါတယ်ရှင်